ဤစေအတွက်သူစုလုံးမှုတန်တရားနဲ့ထိမ့်သိမ်းထားတဲ့သူ34ဦးနဲ့15ဦးကိုရုံးတင်ဆစ်ဆင်းမယ်လို့တူရကီတရားရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်ဒီလူတွေဟာဣသရေလအတွက်နိုင်ငံရေးဓမ္မမဟုတ်စီးရေးအတွက်ထောင်လှမ်းနေသူတွေဖြစ်တန်တရားရှိခံစားရသူတွေဖြစ်ပါတယ်ကနဦးထိမ့်သိမ်းခဲ့သူ34ဦးနဲ့တချို့ကိုခံဝန်နဲ့ပြန်လွှတ်ထားပြီးတချို့ကိုတော့ပြည်နှံပေးလိုက်ပါတယ်ဣသရေလထောင်လှမ်းရေးအဖွဲ့မော့ဆတ်ဟာတူရကီမှာနေထိုင်သူတချို့ကိုတာဝန်ပေးခန့်ပြီးအသုံးချခဲ့တယ်လို့လည်းတူရကီနိုင်ငံပိုင်းအနာဒိုလူသတင်းဌာနကဖော်ပြပါတယ်။ဣသရေလပြည်တွင်းလူမျိုးရေးအကြီးအကဲကသူတို့အဖွဲ့အစည်းအနေနဲ့လက်ဗင်တူရကီကတာအပါအဝင်ဗန်နီယာမှာမဆိုအဟာမတ်အဖွဲ့ဝင်တွေကိုလိုက်လံတိုက်ခိုက်မယ်လို့ပြောကြခဲ့ပြီးတဲ့နောက်တူရကီအစိုးရကသူတို့နိုင်ငံအတွင်းမှာသင်္ကန်းမတင်တဲ့နေရာတွေကိုဝင်ရောက်စီးနင်းခဲ့တာပါ။တူရကီသမ္မတအာဒူဝန်ကတော့တူရကီမြေပေါ်မှာရှိတဲ့ဟာမတ်အရာရှိကိုတိုက်ခိုက်လာရင်တော့ဣသရေလနဲ့ပြင်းထန်တဲ့အကျိုးဆက်တွေကိုယူဆရလိုက်မယ်လို့ကြေညာထားပါတယ်။တူရကီဣသရေလနိုင်ငံတို့ဟာတကယ်တော့2022မှာပုံမှန်သံတမန်ဆက်ဆံရေးထားရှိခဲ့ပေမဲ့ဣသရေလဟာမတ်တွေပွဲစတင်ပြီးတဲ့မကြာခင်မှာပဲဆက်ဆံရေးဂျိုရင်းပြပြလာပြီးတူရကီအစိုးရကဣသရေလတို့ရဲ့ဂါဇာပေါ်တိုက်ခိုက်မှုကိုအပြင်းထန်ဆုံးဝေဖန်သူဖြစ်လာခဲ့တာပါ။အခုတော့သံတမန်အဖွဲ့တွေကိုလည်းပဲအပြန်အလှန်ပြန်လည်သိမ်းသွားရပြီဖြစ်ပါခင်ဗျာ။